ေဆာချီဆိုင်ရက်ဖက်လူအဖွဲ့အစည်း40မှာလောက်ကင်နေသူတွေကသူတို့ကိုမြန်မာနိုင်ငံသားအဖြစ်ပြန်လည်အသိမှတ်ပြုပြီးဒီမိုကရေစီအသွင်ကူးပြောင်းရေးမှာပါဝင်ဆောင်ရွက်ခွင့်ပြုဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်စီကိုမနေ့ဇူလိုင်25ရက်နေ့ကအိတ်ဖွင့်ပေးစာပေးပို့ခဲ့ပါတယ်ဆက်သွယ်မေးမြန်းလာတဲ့ VOA မြန်မာပိုင်းသတင်းတော့ကိုထက်အောင်ကတင်ပြมาဖြစ်ပါတယ
်1988အရေးခင်းနောက်ပိုင်းကာလတွေကတည်းကနေဆက်ဒေသမှာခြေဆိုင်ပြီးဒီမိုကရေစီအရေးတိုင်းရင်းသားလူငယ်အမျိုးသမီးတွေအရေးနဲ့လူအခွင့်အရေးလောက်ကန်ခဲ့ကြတဲ့ရက်ဖက်လူအဖွဲ့အစည်း40ကအဖွဲ့ဝင်တွေဟာသူတို့ကိုမြန်မာနိုင်ငံသားတွေအဖြစ်ပြန်လည်အသိမဲ့ပြုပေးဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ထံအိတ်ဖွင့်စာပေးပို့ခဲ့ပါတယ်ပြီးခဲ့တဲ့သမနာဟောင်းဦးသိန်းစိန်လက်ထက်မှာနေဆက်ခြေဆိုင်အရက်ဖက်လူအဖွဲ့အစည်းတွေအနေနဲ့မြန်မာပြည်တွင်းမှာတရားဝင်လောက်ကင်ခွင့်မရခဲ့ပေမဲ့လို့ NLD ဦးဆောင်တဲ့အစိုးရအဖွဲ့မှာတော့ဒီမိုကရေစီအသွင်ကူးပြောင်းရေးမှာပါဝင်ဆောင်ရွက်ခွင့်ပြုဖို့တောင်းဆိုခဲ့တယ်လို့မွန်ပြည်လူခွင့်ရေးဖောင်ဒေးရှင်းကအမှုဆောင်ဒါရိုက်တာနိုင်ကစော့မွန်ကပြောပါရယ
်ကျောင်းဆန်းစုကြည်ဦးဆောင်တဲ့ NLD ဆိုရလက်ထက်ထဲမှာဒီနေဆက်မှာခြေဆိုင်တဲ့အဖွဲ့အစည်းများကိုတရားဝင်တည်မှတ်ပြုပေးဖို့နဲ့နောက်ဒီကျွန်တော်တို့ဒီ Federal Union ပြည်ပပေါ်မှာ National Berry ကိစ္စတွေမှာလည်းကျွန်တော်တို့ဒါဒီပါဝင်နိုင်လို့ပေါ့နော်အဲ့ဒါကိုကျွန်တော်တို့ကစာရေးတာဖြစ်ပါတယ
်နေဆက်ခြေစားရက်ဖက်လူအဖွဲ့အစည်းတွေအနေနဲ့ခုလိုမျိုးတောင်းဆိုတာဟာပထမဆုံးအကြိမ်ဖြစ်ပြီးဒေါက်တာဆန်းစုကြည်ဦးဆောင်တဲ့အစိုးရအသစ်လက်ထက်မှာဒီမိုကရေစီရေကျင်းလက်တစ်ဖြည်းဖြည်းမြင့်တက်လာတာကြောင့်အတူလက်တွဲလှုပ်ဆောင်မှုတောင်းဆိုခဲ့ရဖြစ်တယ်လို့နိုင်ကစော့မွန်ကပြောပါတယ
်ရင်ကတော့မရှိခဲ့ပါဘူးရင်ကတော့ကျွန်တော်တို့ကြီးခောက်ပြီးတော့မှဒီဒီလည်းလုပ်ငန်းတချို့ကိုဘယ်လိုလုပ်လို့ရမလဲနောက်ပြီးတော့အဲ့ဒါတွေရှိတာပေါ့နော်ဒါပေမဲ့ဟိုနေမလှလှလလဒီဆိုရဘက်ကအတက်တရောတိမှပြူတာတွေမရှိခဲ့ဘူးပါလေနားလေခုနဲ့ပဲတချို့ကတော့ပြန်လာပြီးတော့မှဒီလုပ်ငန်းတွေလုပ်ကြတာရှိတာပေါ့နော်ဒါပေမဲ့ဟိုနေဆက်မှာနှစ်ပေါင်း20-25နှစ်ဒီပါလှုပ်လှုပ်လာတဲ့မျိုးသမီးဖွဲ့တွေရှိတယ်လူပြည့်ဖွဲ့တွေရှိတယ်တခြားတော့ဖွဲ့တွေကိုအရင်ဆိုရတာတို့ရဲ့အတိုက်ခံတွေဆိုပြီးတော့မှဒီလက်ခံဖို့ခရင်နာပေါ့နော်အဲ့တော့ရုရှားလက်ထက်မှာဒီဒီမိုကရေစီပွင့်လင်းမှုလည်းနည်းနည်းရှိလာပြီလေဆိုတော့ဒီအဖွဲ့အစည်းတွေဒီမျိုးအဖွဲ့အစည်းတွေကိုဒီတိုက်ခိုက်ရှိရှိနဲ့တရားဝင်လက်ခံသွားဖို့ပေါ့နော်အဲ့ဒါကျွန်တော်တို့ကနိုင်ငံတော်တိုင်ပင်ပုဂ္ဂိုလ်ထံကျွန်တော်တို့ကြောင်းကြားတာပါ
တကယ်လို့ဒေါက်ဆန်းစုကြည်အနေနဲ့သူတို့ရဲ့တောင်းဆိုမှုကိုလက်ခံခဲ့မယ်ဆိုရင်တက်ဆိုင်ရာဝန်ကြီးဌာနတွေနဲ့ညှိနှိုင်းဆွေးနွေးပြီးတော့မြန်မာပြည်အတွက်တရားဝင်လှုပ်ဆောင်နိုင်အောင်ဆောင်ရွက်သွားမယ်လို့ပြောပါတယ်ဒါပြင်အစိုးရအသစ်အနေနဲ့အခုထိအမည်မဲ့စီးရင်မှာပါနေသေးတဲ့သူစီးရင်ကိုပြန်လည်ထုတ်ပေးဖို့နဲ့မူလနိုင်ငံသားအခွင့်အရေးတွေပြန်လည်ရရှိဖို့လည်းတောင်းဆိုမှုတွေရှိပါတယ်။တမန်တော်ရုံးဝင်ကြီးပြောခွင့်ရပုဂ္ဂိုလ်ဦးစောထေကတော့ပြစ်မှုတစုံတရာမရှိဘူးဆိုရင်သက်ဆိုင်ရာတရုံတွေမှာနိုင်ငံသားတွေအဖြစ်ပြန်လည်လျှောက်ထားခွင့်ရှိတယ်လို့ဆိုပါတယ
်။မူလနိုင်ငံသားပြန်ဖြည့်ရေးကကျွန်တော်တို့ဒါကကျွန်တော်တို့နိုင်ငံရဲ့လောက်ကဥပဒေရှိတယ်။ကျွန်တော်တို့ကကျူရယ်စီတီဇင်မရအောင်မရတဲ့ခါမှာကျွန်တော်တို့အရင်ဥပဒေရှင်ဆိုရတဲ့တည်းမှာလုပ်ခဲ့တဲ့အမြဲတမ်းနေတိုင်းဝင်ပါအဲ့လိုမျိုးစဉ်းစားကြလို့အဲ့ဒါကလည်းအဓိကကတော့ကျွန်တော်တို့အသိပညာရှင်အသက်ပညာရှင်အစီအဝါတွေပြည်သူများတွေဒီနေရာနိုင်ငံပြန်လာပြီးလုပ်ကိုင်မှာအဆင်ပြေလွယ်ကူအောင်ပို့လို့ပြန်ပြီးရှောက်ထားပြီးတော့လုပ်လို့ရတယ်။ဘူလာကမြန်မာနိုင်ငံသားဖြစ်ခဲ့တယ်။သို့တော့အချိန်ကြီးကြောင်းကြောင်းကကျွန်တော်တို့မြန်မာနိုင်ငံပြန်ပေါ့ရောက်ရှိသွားပြီးတော့ဒီသက်ဆိုင်ရာနိုင်ငံလေးရဲ့နိုင်ငံသားဖြစ်သွားတဲ့လူတွေကနိုင်ငံသားဖြစ်ပြန်ပြီးရှောက်ထားလို့ရတယ်။ဒါကလည်းကျွန်တော်တို့သက်ဆိုင်ရာနိုင်ငံတွေမှာရှိတဲ့မြန်မာတိုင်းရုံးပေါ်မှာဆက်သွယ်ပြီးရင်ကျွန်တော်တို့ဒီမှာရှိတဲ့လောက်အခါမှာနော်သူကလုံထုံးလုံးလေးနဲ့ကျွန်တော်ဆောင်ရွက်ပြီးလို့ရပါတယ်နိုင်ငံသားအဖြစ်ရှိနေတဲ့လူကတော့ကိုတခြားရာဇဝတ်မှုကင်းပေါ့နော်တခြားပြည်မှုဆိုင်ရာအာဆန်တဲ့ရာဇဝတ်မှုကင်းဆက်တဲ့ပြည်မှုတွေပါကြမရှိဘူးဆိုရင်သူတို့ကပြန်လာလို့ရတယ်
ဒီကနေ့တမလာဦးသိန်းစိန်လက်ထက်နိုင်ငံရေးအပြောင်းအလဲတွေဖြစ်ခဲ့တဲ့နောက်နေဆက်နဲ့ပြည်ပရောက်လှုပ်ရှားတက်ကြသူအတော်များများမြန်မာနိုင်ငံကိုပြန်လည်အခြေချပြီးနိုင်ငံသားပြန်လည်ရှောက်ခဲ့ရမှာနှောင့်နှေးမှုတွေကြုံခဲ့ရပါတယ်ဒါပြင်အခုချိန်ထိမြန်မာနိုင်ငံနဲ့ပြန်ဝင်ဖို့ဗီဇာပိတ်ပင်ခံရတာတွေကန့်သက်ခံရမှုတွေလည်းကြုံနေရသေးပါနေဆက်ခြေဆိုင်ရက်ဖက်လူအဖွဲ့အစည်းဝင်အများစုကတော့တခြားနိုင်ငံသားတွေအဖြစ်ခံယူမှုမရှိသလိုတချို့ဆိုရင်အင်ဂျင်တိုင်းပြည်တွေမှာတရားဝင်နေထိုင်ခွင့်အထောက်အထားပါမရှိဘဲနေကြသူတွေလည်းဖြစ်ပါရဲ့ခင်ဗျာ